ပုံရမင်းကြီး Francis ဟာကမ္ဘာတစ်လျှောက်သတင်းလွှတ်လပ်ခွင့်ပူပေးဖို့မြေတားရခံရင်မြန်မာနိုင်ငံမှာအဖမ်းခံရတဲ့ Reuters သတင်းထောက်နှုတ်အကြောင်းကိုလည်းရင်းညွှန်းပြောကြားသွားတယ်လို့ရဟန်းမင်းကြီးကိုစီကြားတွေ့ဆုံမေးမြန်းခွင့်ရခဲ့တဲ့ Reuters သတင်းဌာနကရေးသားပါတယ်။ပုံရမင်းကြီးဟာပြီးခဲ့တဲ့နိုဝင်ဘာလကမြန်မာနိုင်ငံခရီးစဉ်နဲ့တဆက်ထဲဘင်္ဂလားဒေ့ရှ်ကိုသွားပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာပါ။ရိုဟင်ဂျာကိစ္စနဲ့ပတ်သက်လို့သာမကဘယ်ကိစ္စမှပဲဖြစ်ဖြစ်သတင်းလွှတ်လပ်ခွင့်နဲ့ပတ်သက်ပြီးအကောက်ွယ်ပြဖို့လိုအပ်တယ်လို့ဗိုလ်ဟံမင်းကြီးကဆိုပါတယ်။အစိုးရတွေဟာသူတို့ဖုံးကွယ်ခြင်းနဲ့ကိစ္စတွေအတွက်မီဒီယာနဲ့သတင်းလွှတ်လပ်ခွင့်ကိုပိတ်ပင်တတ်ကြတယ်။ဒါကိုတွန်းလှန်လှုပ်ရှားရမယ်လို့လည်းဆိုပါတယ်။အခုခါမြန်မာနိုင်ငံမှာအစိုးရကရိုဟင်ဂျာလို့အစိမ့်မှမပြုတဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေအကြောင်းသတင်းလိုက်ရင်း Writers သတင်းထုတ်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာအမှုရင်ဆိုင်ရတာဖြစ်ပါတယ်။သူတို့မှအပြစ်မရှိဘူးဆိုရင်လည်းလွှတ်ပေးရမယ်။ရာဇဝမှုသူတို့ကျွလွန်နေဆွင်လည်းပဲသူတို့ကိုပြစ်ဒဏ်စီရင်ရမယ်တရားရုံးရဲ့ဆုံးဖြတ်ချက်ကိုအစိုးရကဝင်မဆွဲရဘူးလို့လည်းပုံရိပ်ဟန်မင်းကြီးကပြောပါတယ်ဒါအပြင်တချို့နိုင်ငံတွေကဒီမိုကရေစီလို့နာမည်ခံပြီးတော့သတင်းမီဒီယာအပေါ်ချုပ်ချယ်နေကြတယ်လို့လည်းပုံရိပ်ဟန်မင်းကြီးကပြောကြလိုက်ပါတယ်